အီရန်နိုင်ငံအနေနဲ့ဘလို့ရန်စာမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့စနေနေ့မှာပဲပြသပေးလိုက်ပါတယ်။အီရန်နိုင်ငံရဲ့အနေမြေတွေကိုကျူးကျော်ဝင်လာမဲ့ဘလို့ကိစ္စရမျိုးကိုမဆိုခွင့်ပြုမှာမဟုတ်တယ်လို့ပဲအမေရိကန်ရဲ့ချင်းချောက်ရန်စာမှုတွေကိုလည်းခိုင်မာစွာရင်ဆိုင်သွားမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဘတ်စ်မဆိုဗီကတနင်္လာနေ့ဌာနကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့ထောင်လိုင်းရဲ့ဒရုန်းယာဉ်တွေကိုဟိုမတ်စ်ပင်လယ်ကွေ့မှာအီရန်ကပစ်ချခဲ့တာကိုလက်တော့ပြန်တိုက်ခိုက်ဖို့အမေရိကန်သမ္မတဒိုနယ်ထရမ့်ကအမိန့်ပေးခဲ့တာပါ။ဒါပေမဲ့လည်းအယက်သား150လောက်ထိခိုက်သေဆုံးနိုင်တယ်ဆိုတဲ့အတွက်အီရန်နိုင်ငံရဲ့ရေဒါတွေနဲ့ဒုံးပစ်စင်တွေလို့ပြတ်မှတ်တွေကိုတိုက်ခိုက်မှအမိန့်ကို10မိနစ်အလိုမှာသမ္မတထရမ့်ကပြန်ရုပ်လိုက်ကြောင်းမနေ့တောက်ကြာနေ့ကပဲ Twitter စာမျက်နှာမှာရေးသားခဲ့တာပါ။အီရန်ကိုတိုက်ဖို့သူ့အနေနဲ့အလင်းမလိုပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တပံပြန်ဆွေးနွေးလာအောင်တန်ခါပိတ်ဆို့ထားတာမှာပြီးခဲ့တဲ့ကြာရပတင်းနေ့ကတော့ကြီးလေးတဲ့တန်ခါမှုအစ်စ်တွေထပ်ပြီးချမှတ်ခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့အီရန်နိုင်ငံနဲ့ဆက်ဆံရေးအလွန်အနေများပြီးတော့ထိလွယ်ရှာလွယ်ဖြစ်တဲ့အခြေအနေကိုရောက်နေကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်မယ်ဆိုရင်တော့တင်းမာမှုတွေပြေလျော့ပြီးတော့အမေရိကန်အတွက်အကျိုးများစေမဲ့တုံ့ပြန်မှုမျိုးတာဖြစ်ရမယ်လို့လည်းဆိုပါတယ်။အီရန်ကိုစီးရဲအရာတိုက်ခိုက်မယ်ဘလို့အလို့ရမျိုးကိုမဆိုအမေရိကန်လွှတ်တော်ရဲ့အတည်ပြုချက်အရင်ဆုံးလိုအပ်တယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကပြောပါတယ်။